ကျမကဆုမမရှင်ကမ္ဘာကြီးဆုံးဒုက္ခသည်စခန်းလို့တင်စားခေါ်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့မရေရာတဲ့အနာဂတ်နဲ့မတည်ကြသေးတဲ့အိမ်ပြန်လန်းတွေအကြောင်းကိုပြောပြပေးကြပါမယ်။လွန်ခဲ့တဲ့2018ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအတွင်းဆောင်အကြမ်းဖက်ပဋိပက္ခတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေကြားစောင့်တက်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာအသက်ဘေးကနေစိုးရိမ်ရလို့ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါအခုဆိုရင်တော့ဘင်္ဂလားဒေ့ရှ်စခန်းထဲမှာနေထိုင်ခိုလုံခဲ့ရတာ3နှစ်ကျော်ရှိလာပြီးဖြစ်ပေမဲ့လို့နေရရင်ပြန်ဖို့ကမရေရာအနာဂတ်ကလည်းမသေးမချာဖြစ်နေသေးပါတိတ်ချီတဲ့ဒုက္ခသည်တွေအနာဂတ်အထူးသဖြင့်ကတော့လူမမယ်ကလေးငယ်လေးတွေနဲ့လူငယ်လေးတွေရဲ့အနာဂတ်မျှော်လင့်ချက်တွေပျောက်နေပြီးဘာမှရေရာမှုမရှိမေးမိန်နေသေးပါလို့ပြောလာသူကတော့ရခိုင်ပြည်နယ်မြောက်ပိုင်းတမန်သားကြီးရွာအုပ်စုအထက်တန်းကျောင်းမှာစေတနာဝင်တဲ့ကျောင်းဆရာလုပ်ခဲ့သူကိုကမေးပါ
ကျွန်တော်ကတမန်သားကျောင်းအတားတဲ့ကျောင်းဆရာတယောက်ပါအဲဒါကြောင့်မလို့ကလေးတွေဘဝကနောင်လာနောင်သားတွေဘဝတွေဆက်စစ်ဆုံးရှုံးသွားမှာဆိုလို့အာကန်ဒေတာကြီးပါရာဟိတာတိုင်းဝိုင်းနဲ့ပညာရေးကိုညာဆိုပြီးတော့ဗနာသိစင်တကုတ်ဒေတာလာရှိတဲ့ကျောင်းဆရာဆရာမတွေကတော့အယောက်9000ကျော်ကျော်လို့ရှိတယ်ဒီမှာတော့စာပေကိုနေရာမရှိလို့တရင်အခန့်တကန့်တဲမှာကျောင်းသားတွေကိုဆိုပြီးတော့မြမကာရီကွန်စစ်စနဲ့စာပင်ပေးတာရှိတယ်ယူနီဆီယာနဲ့ယူနီဆက်နဲ့ပေါင်းပြီးတော့သူတို့ကိုတင်ပြတာရှိတယ်ကျွန်တော်တို့ဒီမှာကလေးတွေနဲ့၃နဲ့၅နဲ့ကျော်ရင်းကျွန်တော်တို့ကလေးတွေဘဝတော့ဆုံးကျုံသွားမှာဆိုလို့စာလေးတွေကတက်ကူထုတ်ပေးပါဆိုပြီးတော့ကျွန်တော်မက်တရဲ့ကန်တာရှိပါတယ်
ဒုက္ခသည်စခန်းတွေထဲမှာအခုအချိန်ထိယာယီရွက်ဖြင့်တဲလီတွေနောက်ကုလားကနေဆောက်လုပ်ပေးထားတဲ့အုတ်ခဲအပေါ်ရန်တဲရင်ကလေးတွေထဲမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုအဖိုးအဖွားတွေနဲ့နာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရပြီးလေဝင်လေထွက်ကလည်းမကောင်းတဲ့အပြင်တကူရေးကျန်းမာရေးအတွက်ကောမိုးလေပြင်းတဲ့ရာသီဥတုထံခံနိုင်မှုပါကြက်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဘာလို့ခါလေးဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ဦစလန်ကတော့ရခိုင်ပြည်နယ်မောင်နှံစာတီဖြစ်ပြီးတော့သူတို့မိဘဘိုးဘဆင်ဆက်လေယာဉ်လုပ်ငန်းတွေလုပ်ကင်ခဲ့တာပါ။သူကိုယ်တိုင်ကတော့မူလာတန်းပြကြောင်းဆရာတစ်ယောက်ဖြစ်ပါတယ်။နေရက်ကိုလည်းပြန်မို့မဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ထားတဲ့ဒီရိုဟင်ဂျာဒုက္ခသည်အများစုရဲ့နှိမ့်စာတူဝလုပ်ငန်းတွေကိုဦစလန်ကပြောပြပါတယ်
တချို့လူတွေကငွေကျပ်ရှိတဲ့လူတွေကဈေးဆိုင်တွေတိဆောက်ကြတယ်နောက်ဈေးရောင်းကြတယ်စတဲ့ပညာတဲ့ဆိုရင်ဘလောက်သမကလဲဩကန်အဖွဲ့အစည်း NGO တဲ့မှာသူတို့ကအလုပ်ငွေရောက်လုပ်ကင်ကြတာကိုရှိပါတယ်ကြားပင်းအလုပ်တွေအပြင်မှာတလကောင်းစကားအတွင်းမှာတလကောင်းသူတို့ကလုပ်ကင်နေကြတာရှိပါတယ်ဆယ်ကျော်တဲ့အရေးကလေးတွေဆိုရင်ဒီမြန်မာစာတင်ကြောင်းတွေနောက်အင်္ဂလိပ်စာတင်ကြောင်းတွေဘာသာရေးအရေးဒီစာတင်ကြောင်းမှာပညာတင်နေကြတာရှိပါတယ်ခင်ဗျနောက်ကလေးငယ်တွေဆိုရင်သူတို့ကမူလာတဲ့အစင်းကြောင်းကိုတက်ကြတာရှိတယ်လူနည်းနည်းပါးပါးပေါ့အဲပလီတက်ကွင်းတော့ရှိပြီးသားပါဒီဆိုင်တွေပါတယ်အကိုကလောလောဆယ်အကုန်ပိတ်ကြတယ်နောက်ဟင်းဒီဆိုင်နဲ့ငါးဆိုင်ရတော့ညနေတစ်ပိုင်းမနေ့တစ်ပိုင်းရတော့အဲ့လိုဖွင့်တာရှိပါတယ်ခင်ဗျ
စခန်းတွေကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ ARSBA ငြိမ်းချမ်းရေးနဲ့လူခွေဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာဖွဲ့စည်းရေးဥက္ကဋ္ဌဦးမူဟစ်ဦးလာကတော့2019ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့ပြီးရိုဟင်ဂျာအရေးကိုတင်ပြနိုင်ခဲ့သူပါ2012ခုနှစ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာတော့အသက်မသေးလွတ်မြောက်ခဲ့သူဖြစ်ပါတယ်ဒုက္ခသည်စခန်းတွေကအထူးသဖြင့်လူငယ်တွေအနာဂတ်မဲ့နေတဲ့အရေးစိုးရိမ်နေပြီးတော့သူဖြစ်စေခြင်းနဲ့ဆန္ဒပြောပြပါတယ်
။ကုန်းနေရှိနေပြီ။ဘာမှလည်းရှင်နဲ့တူတက်လာတာမရှိဘူး။ရှင်နဲ့တက်လို့တွေသူတို့ဘဝတော့ပြစ်စင်းနေတာပဲ။ရှင်တို့ကလည်းလူသားပြစ်ခဲ့ပြေးကြမလို့လေ။လူသားတွေခုဒီဘဝတင်ယူခွင့်အဲ့ဒါကိုရှင်တို့ရအောင်ဆွေရပြေးပါလို့ရှင်တို့တောင်းဆိုပါ။သူများနိုင်ငံကိုရှင်တို့မတော်ချင်ပါဘူး။အဲ့ဒါကြောင့်လို့ရှင်တို့မြန်မာနိုင်ငံရဲ့ရှင်တို့ကိုလက်ခံပြီးတော့ကျန်ကောင်းမရက်ကိုစောင်းဆိုင်နေတာပါ
။နေမြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတက်ဖြတ်မှုနဲ့လူခွေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံးအန်ချီဂျေမာတရားရင်ဆိုင်နေရတာပါ။လူခွေးချိုးဖောက်ခံရမှုတွေကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုဝင်ကာယကံရှင်တွေကိုဦစလန်တို့လိုရိုဟင်ဂျာရေးလှုပ်ရှားသူတွေဥဆောင်ပြီးတော့ဒုက္ခသည်စခန်းပေါင်းစုံကိုတွားရောက်ပြီးတော့တွေ့ဆုံမေးမြန်းမှတ်တမ်းသက်သေတွေပြုစုပြီးတရားမျှတမှုတွေရာရေးဆောင်ရွက်ပေးခဲ့တယ်လို့ပြောပါတယ်။
ကိုယ့်ရဲ့နေရည်တင်နိုင်ရည်နာနောက် ဆရာမြတ်တော်မူရရှိရာအတွက်ကျွန်တော်ကနိုင်ငံတကာဖွဲ့စည်းလာတိုင်းကိုကျွလွန်ခံရတဲ့တောက်တာတွေကျွန်တော်ကသူတို့ဘက်ကိုတင်ပြခဲ့တယ်เนาะ ICC ICJ ကိုလည်းကျွန်တော်ကအခန်းတိုင်းကိုကျွန်တော်ကဝင်ဆင်းပြီးတော့တောက်တာကိုကျွန်တော်ကစုစည်းပြီးတော့တင်ပြခဲ့ပါတယ်ခင်ဗျာဆရာမြတ်တော်မူရရှိဖို့အတွက်ကျွန်တော်ကအဲမျော်လင့်ပါတယ်ခင်ဗျာအဲလိလဆုံးကြုံခံရတဲ့လူတွေနောက်တကယ်ခံရတဲ့မိသားစုတွေအပေါ်မှာကုလသမဂ္ဂဘက်ကရောနိုင်ငံတကာအဖွဲ့အစည်းဘက်ကရောဒီလိုတွေအပေါ်တရားမျှတမှုရရှိစေဖို့အတွက်ဆွန်ရပေးပါလို့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်မမအစိုးရဘက်ကလည်းကျွန်တော်တို့လူကြီးဒုက္ခစရာခိစအရေးပေါ်မှာအဲမင်္ဂန်တော်လင်းကြောင်းအနည်းရစ်တယ်ပေးပါလို့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်ခင်ဗျာ
view မြန်မာပိုင်းကနေဆက်သွယ်မေးမြန်းခဲ့သမျှဒုက္ခသည်တွေကတော့ဘယ်နိုင်ငံဘယ်ဒေသကိုမှခီးမဆက်လို့ပဲမိမိတို့ဘိုးဘွားဆင်ဆက်နေထိုင်ရှင်တန်ခဲ့တဲ့ရခိုင်ပြည်နယ်နေရရင်းကိုပဲပြန်လို့ကြပြီးတော့တကယ်လို့များဖြစ်နိုင်မယ်ဆိုရင်တော့ဒီကနေ့ပြန်ပြီးတော့မနေ့ပြန်ရခိုင်မှာထမင်းလက်ဆုံစားခြင်းနဲ့စိတ်ရှိပါတယ်လို့ပြောပါတယ
်ကျွန်တော်ဒီမှာဒုက္ခသည်စကတ်မှာတော့လူများတော့ပြန်ချင်တာပဲဒါမှမကျွန်တော်တို့မှာလူရှင်ပြခွားလေးကိုဆုံရှုံသွားတာကြောင့်ကျွန်တော်မသွားနိုင်တာမြန်မာဆိုရာကဖေးလိုက်ရင်ကျွန်တော်တို့ဒီနေ့ပြည်မနေ့ပြန်အဲ့ဒီမှာသွားပြီးတော့ထမင်းတော့စားခြင်းနဲ့လူတွေအများကြီးပါ
ဒါကတော့ကုတုပလောင်ဒုက္ခသည်စခန်းကကိုကမေးပါဘာလို့လူခါလေးဒုက္ခသည်စခန်းကဥစ္စလန်ကတော့
ကျွန်တော်တို့ကုနိုင်ရေကိုပဲကျွန်တော်တို့ကကြံရင်စိတ်အများကြီးပါကုနိုင်ရေကလွဲပြီးတော့တခြားနိုင်ရေကိုကျွန်တော်တို့ကသွားဖို့စိတ်စင်တာတော့မရှိပါဘူးခင်ဗျကျွန်တော်တို့ရဲ့မူလရရှိခဲ့တဲ့နိုင်ငံသားအခွင့်အရေးနဲ့လူအခွင့်အရေးအပြေဝါနဲ့နိုင်ငံကြီးနိုင်ရေကိုပဲကျွန်တော်တို့ကအဓိကအလေးထားပါတယ်ခင်ဗျ
ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံထားတဲ့မြန်မာအစိုးရဘက်ကတော့လူမျိုးတုံးသက်ဖြတ်မှုတွေရှိတယ်ဆိုတဲ့ဆွဲချက်ကိုညှင့်ပယ်ထားပြီးဒီသိမ့်ချီတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရင်ကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုရာတို့နဲ့ပူးပေါင်းလက်တွဲလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေရဲ့မျှော်လင့်ချက်တောင်းဆိုချက်တွေနဲ့လက်ရှိအခြေအနေတွေကိုကျွန်မစုမွန်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်